Somalia နိုင်ငံမှာ6လကျော်ပြန်မီးအဆွဲခံခဲ့တဲ့ Britain အမျိုးသမီးကသူ့လွတ်မြောက်လာခဲ့တဲ့အတွက်အလွန်စိတ်ချမ်းသာရပေမဲ့သူ့ခင်မွန်းတဲ့ပြန်မီးသမားတွေလက်ထက်မှာတေဆုံးသွားခဲ့တဲ့အတွက်ဝမ်းနဲ့ပူဆွေးရတယ်လို့ပြောကြလိုက်ပါတယ်။ပြန်မီးအဆွဲခံရသူ Judith Tebbutt ကဗုဒ္ဓဘူးနဲ့အစောပိုင်းကနေပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်ကင်ညာနိုင်ငံနဲရိုဘီမြို့မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့တာပါ။တားဖြစ်သူနဲ့ပြန်လည်တွေ့ဆုံရတဲ့အတွက်ပျော်မဆုံးအောင်ဖြစ်ခဲ့ရပေမဲ့ခင်မွန်းတဲ့တေဆုံးခဲ့ရတဲ့ကိစ္စအတွက်ဝမ်းနဲ့ကြေကွဲနေရတဲ့သူမရဲ့မိသားစုရဲ့လွတ်လပ်မှုကိုအလေးထားကြဖို့လည်းမေတ္တာရပ်ခံလိုက်ပါတယ်။သူခင်မွန်းတဲ့ဒေးဗစ်တက်ဘတ်ဟာပြီးခဲ့တဲ့စက်တင်ဘာလထဲမှာကင်ညာနဲ့ဆိုမာလီယာနယ်စပ်ဒေသတောင်ဘက်မှာရှိတဲ့အပန်းဖြေဟိုတယ်အရောက်မှာပဲပြန်ပြီးအဆွဲခံခဲ့ရတာဖြစ်ပါတယ်။ဒီအချိန်မှာပဲတေဆုံးခဲ့ရတာဖြစ်ပြီးသူ့ကိုဆိုမာလီယာပင်လယ်ဓားများလိုယူဆရသူတွေကပြန်ပြီးဆွဲခဲ့တာပါ။သူတို့ကိုပြန်ပြီးလွှတ်ပေးဖို့အတွက်ပြန်ပေးငွေဒေါ်လာ100,000ပေးခဲ့ရတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဒါပေမဲ့ဗြိတိသျှအစိုးရကတော့ပြန်ပေးသမားတွေကိုငွေမပေးခဲ့ပါဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။